မြန်မာဆိုရတဲ့လက်ထက်မှာပြင်ဆင်မှုလုပ်နေတဲ့ငင်းချမ်းစွာစုဝေးခြင်းနဲ့စီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေကိုနိုင်ငံတကာစံချိန်ဆက်ညွှန်းတင်တဲ့ညီအောင်ပြင်ဆင်ဖို့နိုင်ငံတကာကလူ့အခွင့်အရေးအခြေအနေတွေကိုစောင့်ကြည့်အခက်ခတ်နေတဲ့ Human Rights Watch အဖွဲ့ကတောင်းဆိုလိုက်ပါတယ်။ငြိမ်းဆုစည်းလို့လူတိများပြီးအရင်အစိုးရတွေလက်ထက်မှာတက်ကြွလှုပ်ရှားသူတွေမကြာခဏအရေးယူခံရလေးရှိတဲ့ဒီဥပဒေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတွေလက်ထက်မှာရှော့ပေါ်ပြီးပြန်လည်ပြဋ္ဌာန်းဖို့လွှတ်တော်မှအဆိုပြုထားပေမဲ့နိုင်ငံတကာအစ်စ်မှီဖို့လိုနေသေးတယ်လို့ HRW အဖွဲ့ကထောက်ပြခဲ့တာပါ။အပြည့်စုံကိုနန်းလောင်ကပြောပြပေးပါမယ်ရှင်
။ငြိမ်းဆုစည်းလို့လူတိများတဲ့မြန်မာနိုင်ငံတွင်ငြိမ်းချမ်းစွာစုဝေးခြင်းနဲ့စီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေကိုအစိုးရတွေလက်ထက်မှာပြင်ဆင်ဖို့ကြိုးပမ်းနေတဲ့အပေါ်နိုင်ငံတကာစံချိန်စံနှုန်းတွေနဲ့အညီဖြစ်ဖို့လိုအပ်တယ်လို့လူအခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ Human Rights Watch အဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ဒီအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဦးဆောင်တဲ့အစိုးရအနေနဲ့အမြန်ဆုံးပြင်ဆင်ပြဋ္ဌာန်းတဲ့အကြောင်းလူအခွင့်အရေးလေ့လာစောင့်ကြည့်ရေးအဖွဲ့အာရှဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူး Phil Robertson က VOA ကိုအခုလိုပြောပါတယ
်။ The new Burmese government has moved quickly to replace the country's flawed assembly law.
နိုင်ငံရေးကျင်းသားတော်များများကိုဖမ်းဆီးခြင်းချရမှာနှစ်ပေါင်းတော်ကြာအောင်အသုံးပြုနေတဲ့ငြင်းချမ်းစွာစီဝေးခြင်းနဲ့စီတန်းလဲလဲခြင်းဆိုင်ရာဥပဒေဟာလူ့အခွင့်အရေးကိုရှင်းရှင်းလင်းလင်းချိုးဖောက်နေတာဖြစ်တယ်လို့နိုင်ငံတကာလူ့အခွင့်အရေးစံနှုန်းနဲ့လည်းကိုက်ညီမှုမရှိတာကြောင့်အစိုးရသည်အနေနဲ့အမြန်ဆုံးပြုပြဖို့လိုပါတယ်။ကျွန်တော်တို့အနေနဲ့ဆွေးနွေးမှုရှိနေတာကတော့ငြင်းချမ်းစွာစီဝေးခွင့်စီတန်းလဲလဲခွင့်ဆိုင်ရာဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းကိုလွတ်တော်မှတင်သွင်းခဲ့ပေမယ့်လေတိသာထင်ရှားတဲ့ပြင်ဆင်ပြဋ္ဌာန်းချက်အချို့ရှိမနေသေးတဲ့အချက်ပါပဲ။ဒါအပြင်ငြင်းချမ်းစွာစီဝေးခွင့်နဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်တွေကိုနိုင်ငံတကာစံနှုန်းနဲ့အညီပြဋ္ဌာန်းဖို့လိုနေပါသေးတယ်
။ဒါရမကဆန္ဒပြသူတွေအနေနဲ့အာဏာပိုင်တွေတတ်မှတ်ပေးတဲ့နေရာတွေမှာသာဆန္ဒပြခွင့်ပြုတဲ့အချက်ဟာလဲနိုင်ငံတကာအလေအထတွေနဲ့မညီဘူးလို့ပြောပါတယ
်။ But you know certainly they should not be required to have permission and they shouldn't have to be required to remain in one place or
တမန်နီယာတခုထဲမှာပဲဆန္ဒပြမယ်ဆိုတဲ့တမတ်ချက်လည်းရှိလို့မလို့တလို့အာဏာပိုင်တွေကိုတင်ပြထားတဲ့ကြွေးကြော်သံတွေကကြွေးကြော်ရမယ်ဆိုတာမျိုးလည်းမဖြစ်တင်ပါဘူးဒီလိုရက်တွေကိုပြစ်မှုအဖြစ်သတ်မှတ်တယ်ဆိုရင်တော့အစိုးရအနေနဲ့ပြဿနာကိုအမှန်တကယ်ဖြေရှင်းတာမဟုတ်ပဲဥပဒေရဲ့အချုပ်အပိုင်းစကလုံးတွေကိုသာပြင်တဲ့သဘောမျိုးဖြစ်ကောင်းဖြစ်နိုင်ပါတယ်နောက်ပြီးဥပဒေတွေကကျန်တဲ့အပိုင်းတွေကိုလည်းပြင်ဆင်ဖို့လိုပါသေးတယ်ကျွန်တော်ပြောချင်တာကတော့ NLD ဥဆောင်တဲ့အစိုးရအနေနဲ့ဆန္ဒပြသူတွေရဲ့အခွင့်အရေးအတွက်ဒီဥပဒေမူကြမ်းကိုနိုင်ငံတကာစံနှုန်းနဲ့ညီအောင်အလေးနက်ထားလုပ်ဆောင်ဖို့တိုက်တွန်းချင်ပါတယ
်ငြိမ်းချမ်းစီဥပဒေကိုလွတ်တော်ရင်အစ်စ်ရေးဆွဲနေရမှာအရင်ထက်စာရင်ပိုးပြီးတော့ရှော့ပေါ်ပေးထားတဲ့အချက်တွေပါဝင်မဲ့အကြောင်းအမျိုးရာလွတ်တော်ကိုယ်စားလှယ်တရားလွတ်တော်ရှင်နေဦးအောင်သိန်းက VOA ကိုအခုလိုပြောပါတယ
်ကျွန်တော်ဆန္ဒထုတ်ဖို့မယ်ဆိုရင်ခွင့်ပြုချက်ဆိုတာမလိုတော့ဘူးနေမြေတစ်ခုနဲ့နဲ့ကျွန်တော်တို့ဖြတ်သန်းသွားမယ်။နော်နောက်တစ်ခါတော့ခရိုင်တစ်ခုကကျော်သွားမယ်ဆိုရင်20နဲ့ကျွန်တော်ဒီဘက်မှာတော့40နဲ့8နဲ့ကျော်ပြီးတော့အဲဖြတ်သန်းသွားမယ်နေရာတွေကိုကျော်ပြီးတော့ကျွန်တော်တို့အကြောင်းကြားလို့ပဲလိုရဲ။ကျွန်တော်ခွင့်ပြုမိနေပါတယ်တောင်းပြမလိုဘူး။အကယ်၍စီကံဖောက်ပြလို့ရေးယူဆောင်ရမယ်ဆိုလို့ရှိရင်စကြင်နဲ့မြို့နယ်ကပဲအရေးယူရမယ်။ဖြတ်သန်းသွားတဲ့မြို့နယ်ဖြတ်သန်းတဲ့ခရိုင်နယ်နဲ့ရေးအဲ့တော့ဒီကျွန်တော်တို့ကပြန်ပြင်ဆင်ထားတာရှိပါတ
ယ်ဥပဒေပြင်ဆင်ဖို့အတွက်ပြည်ရင်းပြည်ပကကြွမ်းကျင်သူတွေနဲ့တိုင်ပင်တင်တယ်လို့လဲ HRW ကတိုက်တွန်းထားတာပါပညာရေးဥပဒေပြင်ဆင်ပေးဖို့ငြိမ်းချမ်းစွာဆန္ဒပြခဲ့တာကြောင့်ဖန်စီထိန်းသိမ်းခံခဲ့ရတဲ့ဘကတဗဟိုလုပ်ငန်းကော်မတီတွက်ဖက်အတွင်းရင်မှုကိုမင်းသွေးတစ်ကလည်းဒီမိုကရေစီအစိုးရအစ်စ်အမှန်ဆိုရင်နိုင်ငံသားတယောက်ရဲ့အခွင့်အရေးဖြစ်တဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်လွတ်လပ်စွာရေးသားခွင့်နဲ့မိမိယုံကြည်ရာကိုကိုးကွယ်ခွင့်ဆိုတဲ့အချက်တွေကိုကန့်တတဲ့ဥပဒေတွေမရှိတင်တော့ဘူးလို့ VOA ကိုပြောပါတယ်
။အဲအခုလက်ရှိအခြေအနေမှာလည်းကျွန်တော်တို့အနေနဲ့ကတော့ဒီလိုမျိုးပုံမှန်တွေမရှိတင်တော့ဘူးဒီမှာအရင်ဆုံးပြင်ရမှာတော့ဒီပုံမှန်တွေပဲဒါဒီမိုကရေစီလို့ပြောနေပြီးတော့ဟိုမျက်နှာတနခါပုံသေးချောင်းဆိုတဲ့ပုံစံမျိုးနဲ့တူနေတယ်။နိုင်ငံတကာမှာဒီမိုကရေစီဆိုရလို့ပြောတယ်ဒါပေမဲ့ဒီဘက်မှာအုပ်ချုပ်တာဒီဥပဒေတွေဖြစ်နေတဲ့အတွက်ကျွန်တော်တို့ကတော့လက်မခံပါဘူး။
ဒါအပြင်ပုံမှန်30လို့လူသိများတဲ့နိုင်ငံတော်အားနှောက်ယှက်ဖြည့်ဆည်းလို့သူများဤဘေးအန္တရာယ်မှကာကွယ်စောင့်ရှောက်တဲ့ဥပဒေကိုရုပ်သိမ်းဖို့အတွက်ဥပဒေမူကြမ်းကိုပြီးခဲ့တဲ့ရက်ပိုင်းကပဲလွတ်တော်နေရမှာကန့်ကွက်သူမရှိအတည်ပြုခဲ့ပြီးတဲ့နောက်မေလ26ရက်နေ့မှာပဲသမ္မတဦးထင်ကျော်လက်မှတ်ရေးထိုးပြီးတော့ရုပ်သိမ်းလိုက်ပြီးဖြစ်ပါတယ်ရှင်။